နိုင်ငံတော်သမ္မတအမိန့်နဲ့လွန်ငင်းချမ်းသာခွင့်အဖြစ်အကျဉ်းသား6966ရောက်ကိုဒီကနေ့လွှတ်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသား10ခန်းလောက်သာပါပြီးအတိအကျစည်းရင်းမရှိသေးဘူးလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြောပါတယ်။လက်ရှိအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသား134ဦးရှိပြီးအမှုရင်ဆိုင်နေရတာ444ဦးရှိတာဖြစ်ပါတယ်။ထူးခြားတာကပြီးခဲ့တဲ့ရက်ပိုင်းကကချင်ပြည်နယ်မှာတက်ခိုးထုတ်မှုနဲ့ထောင်ဒဏ်တသက်တကျွန်းချမှတ်ခံထားရတဲ့တရုတ်နိုင်ငံသား155ဦးကိုဒီကနေ့လွှတ်ပေးလိုက်တာဖြစ်ပါတယ်။အဲ့ဒီတရုတ်နိုင်ငံသားတွေဟာအမိန့်ချပြီးတပတ်လောက်သာရှိသေးတဲ့အတွက်မလွှတ်ပေးသင့်ဘူးလို့အင်တာနက် Facebook စာမျက်နှာတွေမှာဝေဖန်သံတွေထွက်ပေါ်လာပါတယ်။တရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံသားသား210ကိုလွှတ်ပေးလိုက်တာဟာနိုင်ငံအချင်းချင်းမိမ့်မပြတ်လိုတာကြောင့်ဖြစ်တယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။နှစ်နိုင်ငံချစ်ကြည်ရေးအရတိုင်းတစ်ပါးသားတွေကိုလူငင်းချမ်းသာဝင်ပေးမယ်ဆိုရင်ပြည်တွင်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုလည်းလူငင်းခွင့်ပေးရမှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကကိုအောင်မိုးကျော်ကပြောပါတယ်။
ကျွန်တော်တို့ကြားနေရတဲ့သတင်းတွေအရဆိုလို့ရှိရင်ဒီဟိုတလောကဒီတရုတ်နိုင်ငံသားတွေကိုဒီတစ်ခိုးထုတ်မှုနဲ့ဟိုထောင်ချထားတာရှိတယ်။အဲ့တော့နှစ်နိုင်ငံချစ်ကြည်ရေးအရဆိုပြီးတော့ဖြုတ်လိုက်တဲ့နိုင်ငံသား210ထဲမှာအဲ့ဒီလူတွေပါသွားတယ်လို့ကျွန်တော်တို့ကြားထားတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ပြောချင်တာကကြာဒီလိုကိုယ်နိုင်ငံရဲ့တယံဇာတတွေကိုမတရားဝင်ရောက်ခိုးထုတ်နေတဲ့လူတွေကိုတော့မှလွတ်နိုင်သေးတယ်။ကျွန်တော်တို့တိုင်းပြည်ပြည်ဝင်ပြောင်းလဲရေးအတွက်ကိုယုံကြည်ရာကိုဟိုလောက်ကင်နေတဲ့နိုင်ငံရေးအကျဉ်းသားတွေကိုကြတော့ဘာဖြစ်လို့ချင်းချင်းမရှိမလွတ်ပေးနိုင်ရတာလဲကျွန်တော်တို့ကအစိုးရကိုကြည့်ရမေးချင်တယ်ဗျ
။နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးချုံနောင်ထားပြီးတခိုးထုတ်သူတွေကိုလုံငင်းချမ်းသာခွင့်ပေးလိုက်တဲ့အပေါ်ဝေဖန်မှုတွေများလာနေပါတယ်။လုံငင်းချမ်းသာခွင့်မှာနိုင်ငံရေးအကျဉ်းသားတွေမပါတလောက်နှဲပါတာကြောင့်အစိုးရရဲ့လောက်ရက်ကိုမကြိုးစိုးဘူးလို့နိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကပြောပါတယ်။
လူကောင်းလူကောင်းနေတော့တောင်းတဲ့တဲ့တာတာပေါ့ဗျာဒါကတော့ကျွန်တော်တို့ကျူးစွာစရာအကြောင်းရှိလို့ကျွန်တော်တို့မမြင်ပါဘူးကျွန်တော်တို့အတွေ့အကြုံအရ1988အာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံနဲ့အဝန်ဖန်တာစီတာတွေလောက်ခံနေတဲ့အခါကျတော့88မှာဟိုအကုန်လုံးလွတ်ပြလိုက်တာထောင်ခါတာပေါ့ဗျာလူချင်းထားတဲ့သဘောကြုံခဲ့ဘူးပါလေဒါကတော့ရုပ်ောက်ပွဲနေတဲ့မဲလေးများရမလီမလားလို့ဒါဟိုမဲဆွယ်ကြည့်တဲ့သဘောအဲ့နှစ်ချက်ပဲလို့ကျွန်တော်ထင်ပါတယ
်ရွေးကောက်ပွဲကျင်းပကန်ဒီအခုလိုအချိန်မျိုးမှာအကျဉ်းသားအများအပြားကိုလွှတ်ပေးလိုက်တယ်ဆိုတာဟာလာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးဤတစ်မျိုးဖြစ်တယ်လို့ယူဆသူတွေလည်းများပါတယ်အစိုးရကအကျဉ်းသားအများအပြားကိုလွန်ငင်းခွင့်ပေးလိုက်တဲ့အပေါ်နိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ဦးမြင့်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်ထင်တယ်လက်ရှိအခြေအနေမှာလွတ်ပြီးတဲ့ဆိုတော့ဒီအစိုးရဖွဲ့ကသူ့ရဲ့ဒါလာမယ့်နောက် election အတွက်နာမည်ကောင်းတစ်ခုရအောင်ကြိုးစားတယ်လို့ဒီလိုပဲမြင်ပါတယ်။ဒါပေမဲ့ဒါနာမည်ရစွေ့ပြင်းသားတွေကိုပဲလွတ်ပေးတယ်ဆိုရင်ဒါကနောက်ဆက်တွဲအခုချိန်ထိမှာဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့မသိနိုင်သေးပါဘူး
။ဒီနေ့အစိုးရကပြန်လွှတ်ပေးလိုက်တဲ့နိုင်ငံရေးအကျဉ်းသားအ ਨੇ စုထဲမှာပုံမှန်436ပြင်ဆင်ပေးဖို့လက်မှတ်ရေးထိုးတောင်းဆိုခဲ့တဲ့ပြင်ဦးလွင်မျိုးကဗိုလ်မှူးကျော်စွာဝင်ပါဝင်ခဲ့ပါတယ်။အင်းဆိုင်ရင်ကျင်းထောင်ကပြန်လည်လွတ်မြောက်လာတဲ့အထဲမှာဆိုရင်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ထောင်ဒဏ်2နှစ်ချမှတ်ခံထားရတဲ့ဘိုင်မွန်တက်နေချာနယ်ကသတင်းသမား5ဦးဒီမိုကရေစီရေးစင်စမ်းမပြတ်လှုပ်ရှားသူများအဖွဲ့ကကိုတင်မောင်ကြီးမိချောင်းကမြေပြန်လည်ရရှိရေးဦးဆောင်ဆန္ဒပြခဲ့တဲ့ဦးစိန်တန်းသူတို့အပါအဝင်နိုင်ငံရေးအကျဉ်းသား12ဦးပါဝင်ခဲ့တာဖြစ်ပါတယ်ပြန်လည်လွတ်မြောက်လာတဲ့အထက်မှာနိုင်ငံရေးအကျဉ်းသားအလုံးမပါဝင်တဲ့အပေါ်စိတ်မကောင်းဘူးလို့လွတ်မြောက်လာတဲ့ဘိုင်မွန်တက်နေချာနယ်ကကိုမင်းဝတ်တန်ကပြောပါတယ်
ပြန်လို့မဲ့ဆိုတာလေကျွန်တော်မနေ့ကမှသိတာမှမနေ့ကဟိုတပ်ဖွဲ့ငယ်နေစောင်းနိုင်ခွဲကနေတော့မှလာပြောတာဒီနေ့လွတ်ပြီဆိုတော့အဲ့တော့မှကျွန်တော်လည်းသိတာကြ။ဘာကြောင့်ပြန်လို့ပေးရဆိုရဲအကြောင်းတက်ကြတော့မပေးပါဘူးကြ။ဒီကဝယ်နေလို့ဖြေချော့ဆွဲပုံစံမျိုးပြောတယ်။သူပြောတာတော့ဝါဆိုဒါပြင်းနဲ့အမီဖြေချော့ပေးရပြောတယ်ဒါမျိုးပါပဲဗျ။နိုင်ငံနဲ့အဆုစုပါကျွန်တော်တို့အားလုံးပေါင်း17ရောက်လွတ်တယ်မှ။မှန်တိုင်းပြောရဆိုရှင်တော့တကယ်ကိုလေဟိုဒီကမတ်တပ်ပုံစံမျိုးမဟုတ်ပဲနဲ့တကယ်ကိုပြည်ပြည်စင်နဲ့ကြောင်းလဲစင်နဲ့အကြောင်းလဲကိုလက်ခံကျင်နေသလိုရှင်တကယ်ကိုသူတို့ဖန်ဆီးသိမ်းသိမ်းခဲ့တဲ့နိုင်ငံရေးကျင်းသားရဲ့အကုန်လုံးကိုပြန်လို့ပေးစီချင်တာပဲဗျ။နောက်တော့ကျောင်းသားတွေပါဝင်လို့သမားတွေပါဝင်အားလုံးပေါ့ဗျ။
ဗုဒ္ဓရုပ်ပွားတော်ကိုနကြက်တက်ပြီးကြော်ညာခဲ့တာကြောင့်သာသနာညှိုးနှွမ်းစေမှုနဲ့ထောင်ဒဏ်2နှစ်ခွဲချမှတ်ခံထားရတဲ့ Vigasto ဘားကစိုင်းပိုင်ရှင်တဲ့မန်နေဂျာကိုဒီကနေ့အင်းစိန်အကျဉ်းထောင်ကနေပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့သာသနာညှိုးနှွမ်းစေမှုနဲ့ပဲမုံရွာအကျဉ်းထောင်မှာထောင်ဒဏ်2နှစ်ချမှတ်ခံထားရတဲ့ဦးထင်လင်းဦးကိုတော့အစိုးရကပြန်လွှတ်ပေးတာမရှိပါဘူး။နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ကိုထင်ကျော်ကိုနောင်နောင်ဦးပါမြင့်ကိုသိန်းအောင်မြင့်ဗိုလ်ကြီးအောင်နေမျိုးစဉ်ဒေါ်တော်အောင်လှစာရေးဆရာဦးထင်လင်းဦးစတဲ့နိုင်ငံရေးအကျဉ်းသားတွေကိုအစိုးရကပြန်လွှတ်ပေးဖို့လိုသလိုလက်ပံကျောင်းသားတပိတ်ကကျောင်းသားတွေရဲ့အမှုကိုလည်းအစိုးရအနေနဲ့ပတ်လက်ပေးဖို့လိုတယ်လို့နိုင်ငံရေးအတိုင်းဝိုင်းကထောက်ပြပြောဆိုကြပါတယ်ရှင်